မင်္ဂလာညနေခင်းပါတော်ရရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တောက်ကြနေညနေခင်းVOAမြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ညနေ6:25ရူကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်
ဒီညနေခင်းစီစဉ်မှုကကျွန်မစုမောမှာရှင်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းသတင်းစာကြီးမှာဆွေးရွေးဝေဖန်တဲ့သဘောထားအမြင်ဆောင်ပါရေးသူဟာဒီမိုကရေစီစနစ်အတွက်ချင်းချောက်သူဖြစ်တဲ့အကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနဲ့ချီရဒုက္ခတွေထွက်ပြေးခဲ့ရတဲ့ပေါ်
ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ရေးဖွဲ့တွေကကြိုဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့သူကြီးညာပေးသွားမှာပါ
The ICC can only exercise jurisdiction when at least one element of a crime within the jurisdiction of the court or part of that crime has been committed on the
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာပြစ်မှုခုံရုံးကနေတရားဝင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုဆုံးဖြတ်လိုက်တဲ့အကြောင်း ICC ရုံးရဲ့ဥပဒေရေးအရာရှိပြောသွားတာပါနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်နောက်အစိုးရပိုင်းသတင်းစာတွေတစ်စောင်ကို 65 ချက်အရှုံးပေါ်နေတယ်လို့ကြံကြားရေးဝန်ကြီးကပြည်ထောင်စုလွှတ်တော်မှာပြောကြားခဲ့တယ်ဆိုတဲ့သတင်းကတော့အဓိပ္ပာယ်ဖွင့်ဆိုချက်လွှဲမှားတာဖြစ်တယ်ဆိုပြီးဒုဝန်ကြီးကပြန်လည်ညင်းဆိုလိုက်တဲ့သတင်းနဲ့အတူမကွေးတိုင်းမှာကြောင်မီးသွေးတွင်ပေါက်ကွဲတာကြောင့်လူ 4 ဦးသေဆုံးပြီး4ဦးပိတ်မိနေဆဲဖြစ်တဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
နယူးယောက်တိုင်းသတင်းစာကြီးမှာအမေရိကန်ဆွေးရောက်ကိုအပြင်းထန်ဝေဖန်ထားတဲ့သဘောထားအမြင်ဆောင်ပါရေးသားခဲ့သူကပသူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်အတွက်ချင်းချောက်မှုတရားဖြစ်ကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။ဆိုရမယ်မှာသူ့အုပ်ချုပ်မှုပေါ်အပုတ်ချပြောဆိုနေသူဘယ်သူဆိုတာကိုသတင်းစာကဖော်ထုတ်တင်ကြောင်းလဲမွန်တာနာပြည်နယ်မှာမင်းညာကပြောတဲ့မိန်ကွန်းအတွင်သမ္မတထွန်းကပြ နိုင်ငံရေးဝန်ကြီးမက်ပွန်ပီယိုပါဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေကညှင်းဆန်ထားကြတာပါ။နယူးယောက်တိုင်းစင်စာကတော့ဆောင်းမရှင်ဟာအစိုးရအစစ်မြေအရာရှိသူဖြစ်ပြီးအလုပ်ကိုထိခိုက်နေတဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဆောင်းမရှင်ကတော့သမ္မတထရန့်ရဲ့အရင်စလိုတုံ့ပြန်ဆောင်ရွက်ခဲ့တဲ့အစိုးရဆုံးလုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေမကြာခဏဟန်တားခဲ့ရတဲ့အကြောင်းလည်းရေးသားထားတာပါ။နယူးယောက်တိုင်းစင်စာဆောင်းမမတိုင်ခင်အင်္ဂါနေ့မှာတော့လည်းနာမည်ကျော်သတင်းတော်ဘော့ဘ်ကူတွာရဲ့အကြောက်တရားလိုအမည်ပေးထားတဲ့စာအုပ်တစ်ခုကြောင်ညာရမှာသမ္မတရဲ့စပွဲပေါ်ကအရေးကြီးဆိုင်ဆရာနဲ့ကိုလက်အောင်ငယ်သားတွေကတိတိကျကျယူသားတာတွေရှိတဲ့အကြောင်းပြောဆိုချက်တွေပါဝင်အတွင်းရေးသတင်းတွေလို့ဆိုတဲ့အကြောင်းအရာတွေကိုဖော်ပြထားကြောင်းပြောဆိုထားပါတယ်။သမ္မတထရန့်ကတော့ရှေ့သတင်းပတ်အင်္ဂါနေ့ထုတ်ဝေမဲ့စာအုပ်ကစစ်ကူးရင်ဝတ္ထုစာအုပ်တော်သာဖြစ်တဲ့အကြောင်းတုံ့ပြန်ထားပါတယ
်။အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွက်နာမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုတီကျွမ်းသူတွေကိုအထက်လူတော်တရားရေးကော်မတီကဒီကနေ့တောက်ကြနေမှာကြားနာဆီဆင်မှာပါ။မနေ့ကြတာပြင်းကတော့ Kavanaugh ရဲ့ကြားနာဆီဆင်မှုတတရနေ့အဖြစ်ပြီးဆုံးသွားပါတယ်။ Brett Kavanaugh ကတရားစီရင်ရေးဟာတမရရဲ့ဩဇာအာဏာလက်အောက်ကလုကင်းစီမယ်လို့အထက်လူတော်တရားရေးကော်မတီရှင်းမှောက်မှာပုတ်ထုံးနေကထွက်ဆိုသွားပါတယ်။ဒါပေမဲ့လည်းအမေရိကန်တမရတော်နဲ့ထရမ်ရဲ့2016ရွေးကောက်ပွဲမဲဆွယ်မှုတွေနဲ့ရုရှားကိုဆက်ဆက်နေတဲ့ကိစ္စကိုစုံစမ်းနေတဲ့ဖြစ်ရနဲ့ပတ်သက်ပြီးကော်မတီကမေးမြန်းချက်ကိုတော့ Mr. Kavanaugh ကဖြေဆိုဖို့ညှင်းဆန်းသွားပါတယ်။တရားစီရင်ရေးဆိုတာဟာတရားဥပဒေစိုးမိုးရေးအတွက်အမခံပေးတဲ့နေရာဖြစ်ပြီးတရားရုံးချုပ်ဆိုတာကလည်းအခွင့်အရေးနဲ့အာဏာကိုပိုင်ခြားပေးထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအကာအကွယ်ပေးနေတဲ့နေရာဖြစ်တယ်လို့ Kavanaugh ကပြောဆိုတော့ပါတယ်။တရားရုံးရဲ့ဆင့်ခေါ်မေးမြန်းမှုတွေကိုတမရတူအနေနဲ့ညှင်းဆန်းပိုင်ခွင့်ရှိသလား။အမကျူးလိုမုန်းနဲ့ဆွဲဆိုခံရတဲ့တမရတူအနေနဲ့သူ့ကိုယ်သူပြစ်ဒဏ်ကလွန်ညင်းခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းတွေကိုတော့လက်တွေ့မဆန်တဲ့မေးခွန်းဖြစ်တဲ့ဆိုပြီးဖြေကြားဖို့ညှင်းဆန်းသွားတာပါ။ဒါအပြင်တမရတူအနေနဲ့သူ့ကိုစုံစမ်းစစ်ဆေးနေတဲ့တရလိုရှင်းတွေကိုအလောက်ကထုတ်ပြနေတယ်ဆိုပြီးလွန်ခဲ့တဲ့10နှစ်လောက်ကသူကိုယ်တိုင်ရေးသားခဲ့တဲ့အတန်းယုံကြည်မှုရှိနေသေးသလားဆိုတဲ့အမေကိုလည်းဖြေကြားခြင်းမရှိပါဘူး။အထက်လူတော်တရားရေးကော်မတီက Brett Kavanaugh ကိုခန့်အပ်ရေးအတည်ပြုခဲ့မယ်ဆိုရင်တော့နောက်တစ်ဆင့်အနေနဲ့ Republican အမှတ်50တဦးနဲ့ Democrat 40တဦးရှိတဲ့အထက်လူတော်မှဆန္ဒမဲပေးကြရအောင်မှဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေဖြစ်တဲ့အစ်တလီပြည်နယ်အနာဂတ်အရေးရုရှားတူရကီနဲ့ EU နိုင်ငံခေါင်းဆောင်တွေဒီနေ့ EU နိုင်ငံတွေ့ရမှာဆွေးနွေးရမှာဖြစ်ပါတယ်။စီးရီးယားနဲ့ရ ရုရှားတပ်ဖွဲ့တွေထိုးစစ်ရေးတစ်ခုစင်တော့ပြင်ဆင်နေတဲ့အတွက်လူသားပေးထုတ်ကအချက်တည်းပေါ်ပေါက်လာမှာကိုစိုးရိမ်နေတယ်လို့တူရကီကအားပေးထောက်ခံနေတဲ့သဘုံအနေနဲ့ထိတ်တဲဖြစ်မှာကိုလည်းစိုးရိမ်နေကြတာပါဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေကတော့ဒီသတင်းပတ်ထဲမှာပဲအစ်တလီပြည်နယ်ကပြစ်မှတ်တွေကိုလေကြောင်းကနေစတင်တိုက်ခတ်နေပါပြီတူရကီကထောက်ခံမှုပေးထားတဲ့သဘုံနဲ့အယ်ခိုင်ဒါအကြမ်းဖက်ဖွဲ့နဲ့ဆက်နေတဲ့ဟာယက်တာဟီယာအရှမ်စစ်သွေးကြအုပ်စုပါဝင်ဆီးရီးယားဆရာကိုဆန့်ကျင်နေတဲ့အုပ်စုတွေရှိရာဒေသမှာတော့လူပေါင်း 3,000 နီးပါးနေထိုင်နေကြတာပါတိုက်ပွဲတွေကြောင့်လူသားရေးစာနာမှုဆိုင်ရာအချက်အလက်နဲ့ကြုံရမှာကိုလည်းစီးရဲဆိုင်ကုလသမဂ္ဂအထူးကူစဲစတက်ဖန်တမက်စထရာကဒီသတင်းပတ်ထဲမှာပဲသတိပေးထားပါတယ်။ဒီအတွက်လည်းရုရှားနဲ့တူရကီသမ္မတတို့ဆွေးနွေးရှိဖြေရှားကြဖို့လည်းတိုက်တွန်းထားတာပါ။တူရကီကတော့အစ်တလီပြည်နယ်နဲ့စီးရဲနယ်စပ်မှာစစ်ရာတွေတုံ့ပြန်ချထားတဲ့အတွက်လည်းပြစ်ခတ်တွေကြီးထွားလာမှာကိုစိုးရိမ်နေကြပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒီဆာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအပါဝင်အာဖဂန်သမ္မတအာရှဖ်ဂနီအခြားထိပ်တန်းအရာရှိတွေနဲ့ဒီကနေ့တွေ့ဆုံပါတယ်။နေတိုးနဲ့အာဖဂန်တပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအရပြည့်ရဟအမျိုးသားဦးစားပေးလုပ်ငန်းဖြစ်တယ်လို့သမရဂန်နီကပြောပါရယ်အမေရိကန်ဘက်ကလေကြောင်းထိုးစစ်တွေတိုးမြင့်ဆင်နွှဲလာတာကိုလည်းအစီအဝေးကျင်းပချိန်အတွင်းသမရဂန်နီကချီးကျူးပြောဆိုသွားပါရယ်တအပြင်ဘရန်ဂမ်လေတက်အခြေစိုက်စခန်းကိုလည်းကြိုတင်ကြီးညာခြင်းရှိပဲနဲ့ဝန်ကြီးမက်ဒစ်သွားရောက်ခဲ့ပါရယ်2019ဩဂုတ်လမှာစတင်လိုက်တဲ့သမရဒိုနယ်ထရမ့်ရဲ့တောင်အာရှဆိုင်ရာနီးပြူဟာတွေဟာတနည်းအတွင်းရောက်လာချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာပေမဲ့ဒီနီးပြူဟာတစ်ကအာဖဂန်ပဋိပက္ခတွေအဆုံးသတ်ဖို့အထောက်အကူဖြစ်တယ်လို့ဝန်ကြီးမက်ဒစ်နဲ့အခြားအမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။အာဖဂန်နိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးဟာအဝေးကမြင်နေရတဲ့တန်လတ်လို့မဟုတ်တော့ဘူးလို့လည်းဝန်ကြီးမက်ဒစ်ကအင်္ဂါနေ့ကအိန္ဒိယကိုအသွားလျှင်ပေါ်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဆက်သွယ်ဆောင်ရွက်မဲ့လမ်းပွတ်တွေလမ်းတစ်တွေပွင့်လာပြီလို့လည်းပြောပါတယ်။ဒါပေမဲ့လည်းဇူလိုင်လအနောက်ပိုင်းမှာကတားနိုင်ငံမှာအမေရိကန်နဲ့တာလီဘန်တို့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုတော့အတိအပြုပြောဆိုခြင်းမရှိပါဘူး။ဒါဟာကကွယ်ရေးဝန်ကြီးအဖြစ်ဝန်ကြီးမက်ဒစ်ရဲ့စတုတ်ထမြောက်အာဖဂန်ခီးစဉ်လည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခေတ်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တဲ့ပြည်ခတ်တွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနယ်ချီရဲ့ဒုက္ခတွေတွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယုံ ICC ကစွန့်စွန့်စစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူ့ခွင့်ရေးဖွဲ့တွေကကြေဆွလိုက်ပါတယ်မြန်မာနိုင်ငံကနေအတင်းအဓမ္မနှစ်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရားဖြစ်ကြောင်းလည်းလူ့ခွင့်ရေးလူရှာမှုနိုင်ငံကဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကလည်းကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်ကြတာပါ ICC ကတော့မြန်မာနိုင်ငံကဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်ပေမဲ့လူတွေစုလိုက်ပြုံလိုက်မောက်ထုတ်ခဲ့တဲ့ကိစ္စအတွက်တရားရုံးကစီရင်ပံ့ပိုးရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဆုံးဖြတ်ချက်ကိုဒီနေ့ပဲကြေညာချက်ထုတ်ပြန်ကြေညာလိုက်ကြတဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာတိုင်းဝိုင်းအနေနဲ့နောက်ထပ်အရေးယူဆောင်ဖို့အထူးသဖြင့်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC ကအရေးယူနိုင်အောင်လွှဲပြောင်းပေးဖို့လည်းတိုက်တွန်းခဲ့တာပါ။လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကလည်းဆုံးဖြတ်ချက်ကိုကျေညာကြောင်းပြောပေမဲ့စုံစမ်းစစ်ဆေးရုံတသက်မဟုတ်ပဲအရေးယူနေအောင်နိုင်ငံတကာကကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်။ ICC ဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရဖို့ ICC ရှေ့နေချုပ်ဘတ်တူရာဘန်ဆူတာကဧပြီလထဲမှာတင်ပြထားတာပါ။မြန်မာဆွေကတော့ ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်ခံမှုသဘောတူလက်ခံမထားတဲ့နိုင်ငံတစ်ခုကိုစုံစမ်းစစ်ဆေးမဲ့အစီအစဉ်ဟာနိုင်ငံတကာဥပဒေနဲ့မညီတဲ့လုပ်ရပ်ဖြစ်အစိုးရအိမ်မှာပဲကန့်ကွက်ထားတာပါ။အခုနောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းမချခင်တရားဝင်တုံ့ပြန်ဆောင်မှဖြစ်တဲ့အကြောင်းနေပြည်တော်မှာကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွေမြန်မာဆွေကပြောဝင်ရသူဦးစောထီကဒီကနေ့ပဲပြောဆိုထားပါတယ်
။တရုတ်နိုင်ငံအလဲပိုင်းဟန်နန်ပြည်နယ်မှာဘာသာရေးကိုထိန်းချုပ်တဲ့အနေနဲ့မှတ်ပုံတင်မထားတဲ့ခရီးရန်ဖျားချောင်းပေါင်း3ပုံ2ပုံကိုပိတ်ပစ်ဖို့ဖိအားပေးလုပ်ကိုင်းနေပါတယ်။တရုတ်သမ္မတရှီကျင်းနေရဲ့မိုဝါရာဟာတရုတ်နိုင်ငံတွင်ခရီးရန်ဘာသာပြန်ပေါင်းမှုကိုထိန်းချုပ်ရင်းနဲ့ဘာသာရေးအုပ်စုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ပြည်နယ်ရင်းကခရီးရန်ဖျားချောင်းတွေကိုပိတ်ပစ်ဖို့နိုင်နေတဲ့လောရက်တွေကိုအောက်ဟိုလာလောက်ကစတင်ခဲ့တာပါ။နိုင်ရန်မြို့ကခရီးရန်ဖျားချောင်းပေါင်း4ခုထပ်မင်းတွေကိုပုတ်ထုံးနေအာယုံတက်ချိန်မှာတာဝန်ရှိသူတွေဝင်ရောက်ဆင်းနေရှာဖွေခဲ့တယ်လို့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုအခြေစိုက်တရုတ်ခရီးရန်ဘုံကြီးဂျိုနာသန်လူးကပြောပါတယ်တရားရုံးရဲ့ရှာဖွေရေးဝရမ်းမပါဘဲနဲ့ဆယ်နဲ့ချီတဲ့တရုတ်ရဲတွေနဲ့ဒေသခံတာဝန်ရှိသူတွေဟန်နန်မြို့ကခရီးရန်ဖျားချောင်းတွေထဲကိုဝေရောက်ရှာဖွေခဲ့ကြတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ဘုံကြီးလူးကပြောပါတယ်ဖျားချောင်းတွင်းကရောအပြင်မှာရှိတဲ့လေဝါကတိုင်တွေကိုရဲတွေနဲ့တာဝန်ရှိသူတွေဖယ်ရှားပစ်တယ်လို့နေရံဘော်က ခရိယံအဆုံးမှာစာရီကိုလည်းဖယ်ရှားပြကြတယ်လို့ပြောပါရယ်အခုလိုပိတ်မပစ်ခင်ဖယားเจ้าမိုင်မြေတွေကိုလည်းတင်ယူခဲ့ကြတယ်လို့ပြောပါရယ်ဒီလိုလက်ကိုစန့်ကျင်ကန့်ကွက်နေကြတဲ့သူတွေကိုရိုက်နှက်တာတွေဒါမှမဟုတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းဆက်ပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟေနန်မျိုးကရဲနဲ့တပ်ဆိုင်ရာတာဝန်ရှိသူတွေကို VOA ကဆက်သွယ်မြေမြမြမြအောင်မြင်မှုမရသေးပါဘူး
ဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာ36.9ရေငရင်လောက်ကရာကလူ16ယောက်ထဏ်မင်းနဲ့တိုက်ဆုံပြီး26ယောက်ပျောက်ဆုံးနေကြောင်းဝန်ကြီးချုပ်ရှင်ဆိုအဘေးကပြောလိုက်ပါတယ်။အရေးပေါ်ကွန်ဆေးရီကလည်းမြေထိုးဆက်တွေခွေးတွေနဲ့အသက်မသေချမ်းနေသူတွေကိုရှုတ်နေကြမှာဒီနေ့အထိဆက်လက်ရှာဖွေနေကြတာပါ။မနေ့ကငရင်တန်ခံခဲ့ရပြီးတဲ့နောက်ကျွန်းပေါ်မှာရှိတဲ့ရထားတွေနဲ့ချစ်တိုးစစ်အပြည့်ဆိုင်ရာလေဆိပ်တွေကိုလည်းရန်နာထားခဲ့ရပြီးမယ်။ခုခါမှာတော့လုပ်ငန်းတွေပြန်လည်စတင်နေကြပါပြီ။ကျွန်းပေါ်ကအိမ်နောက်စု3000နီးပါးနဲ့တဝက်လောက်ကတော့လျှက်စစ်မီတွေပြတ်တောက်နေစေဖြစ်ပါတယ်။အလုံးလျှက်စစ်မီပြင်ဆင်ရဖို့တင်းတစ်ပတ်လောက်အချိန်ယူရနိုင်တဲ့အကြောင်းလည်းပြောဆိုထားပါ။ငရင်ကထိုမှာကိုကန်မြို့ရှိတဲ့မြောက်ကီလိုမီတာ40အနက်မှာဗိုလ်ပြုလှုပ်ကပ်ခဲ့ရဖြစ်တဲ့အကြောင်းလည်းဂျပန်နိုင်ငံမိုးလူသားဌာနကကြေညာထားပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေရဲ့လူအသေးအပြောက်များလာတဲ့မွေးရီစေဝါတိုက်ဖြတ်ရေးလှုပ်ဆောင်မှုရဲ့ရိုက်ခတ်မှုကြောင့်ဇူလိုင်လကစလို့မြို့တော်ဝန်နဲ့လက်ထောက်မြို့တော်ဝန်၅ဦးတို့တနက်နဲ့ပြစ်ဒဏ်ခံခဲ့ရပါပြီ။တဟာ2016ခုနှစ်နောက်ပိုင်းအစိုးရတာဝန်ရှိသူ15ဦးသေဆုံးခဲ့ရတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မြို့တော်မနီလာတောင်ဘက်ကတီနီဝမ်မြို့အလန်တင်အခမ်းအနားမှာမြို့တော်ဝန်ရဲ့ရင်ဘတ်ကိုဇူလိုင်လ3ရက်နေ့ကတနက်နဲ့ပြစ်သွားတာပါ။တီဖြတ်အပြီး24နှစ်အတွင်းမှာပဲလှူစန်းကျွန်းပေါ်ကဂျန်နရယ်တီနိုမြို့တော်ဝန်ကိုလည်းမော်တော်ဆိုင်ကယ်စီးလာတဲ့အတန်းသိပ်သနသမားတို့ကပြစ်ဒဏ်သွားပါတယ်။ဒါအပြင်တရင်ဘတ်ထဲမှာပဲရုံးမအိတ်တဲ့ရိုဒါမြို့တော်ဝန်ကိုတနတ်သမားကပြစ်ဒတ်သွားပါတယ်ဒီကလအတွင်းမှာပဲလက်ထောင်မြို့တော်ဝန်အုပ်လက်တနတ်နဲ့ပြစ်ဒတ်ခံခဲ့ရပါသေးတယ်။2016ခုနှစ်ဇွန်လမှာသမ္မတဒူတာတွေတာဝန်ယူခဲ့တဲ့အချိန်ကစပြီးဒေသခံတာဝန်ရှိသူ15ဦးအသက်ခံခဲ့ရပြီလို့ပြည်တွင်းသတင်းဌာနတွေဖြစ်တဲ့ ABS-CBN ကပြောပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မန်နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံတဲကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကနေတရားစီရင်ခွင့်ကိုချမှတ်လိုက်ပါပြီ။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းနယ်စပ်ကိုကြော်ဖြတ်ပြီးတော့တခြားနိုင်ငံဘက်ကိုရောက်အောင်အတင်းအာဓမမောင်းထုတ်လိုက်တာနဲ့ပတ်သက်လို့မြန်မာခေါင်းဆောင်တွေဟာစုံစမ်းစစ်ဆေးခံရနိုင်ပွဲရှိပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးပြောပြပေးပါရှင်။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေကို ICC နိုင်ငံကပြစ်မှုခုံရုံးကနေပြီးတော့တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဖွဲ့ဝင်အများစုကနေဆုံးဖြတ်လိုက်တဲ့အကြောင်းစက်တင်ဘာလ6ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICC ဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်ရဲ့အပိုက်19 3နဲ့အညီစုံစမ်းစစ်ဆေးဖို့တရားလိုရှိနေရလျှောက်ထားချက်အရဒီမှုကိုကင်တွယ်ဖို့ ICC ရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်အတွင်းကနေပြီးတော့အတင်းအဓမ္မမောင်းထုတ်ခဲ့တဲ့ပြစ်မှုကျူးလွန်မှုဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီး ICC ရုံးရဲ့ဥပဒေရေးအရာရှိမိုဟာမက် LZD ကရှင်းပြပါတယ
်။ The crime of deportation is the forced displacement of persons.
တိုင်းပြည်တွင်းကနေအတင်းအဓမ္မမောင်းထုတ်တယ်ဆိုတဲ့ပြစ်မှုကိုကျူးလွန်နေဆိုတာကလူတူတယောက်တရားဝင်လက်ရှိနေထိုင်နေတဲ့နေရာကနေတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မမောင်းထုတ်တာကိုဆိုလိုတာပါဒီကျူးလွန်မှုကလူကြီးအတိုင်းအတာတစ်ခုအထိတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မလှုပ်ဆောင်မှုဆိုတဲ့ပြစ်မှုကိုလည်းကျူးလွန်ရာရောက်ပါတယ
် ICC ခုံရုံးကနေပြီးတော့ရိုဟင်ဂျာအရေးကိုကင်တွယ်စစ်ဆေးဖို့လုပ်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံဟာ ICC အဖွဲ့ပြစ်မြောက်ရေးသဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူးအဲဒါကြောင့် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ပိုင်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကပြောဆိုထားပါတယ် ICC ရှင်းနေချုပ်ဟာတစ်ဖက်ထဲကရတဲ့ bad light ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့လှုပ်ဆောင်နေတာဖြစ်တယ်ဒီဖွဲ့ကစုံစမ်းစစ်ဆေးဖို့ကမ်းလှမ်းချက်ဟာလဲကြိုးကြောင်းခံလို့မှုလုံးဝမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလဲမြန်မာအစိုးရကအသိမဲ့မပြုပါဘူးမြန်မာဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လဲရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံပါအဲဒါကြောင့်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကအတင်းမောင်းနှင်ထုတ်ခဲ့မှုဟာ crime against humanity လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်ကျူးလွန်ရာရောက်မရောက်ဒါမှမဟုတ်တခြားလူသားမဆန်တဲ့လိုရက်တွေရှိမရှိဆိုတာကို ICC ခုံရုံးကနေပြီးတော့စုံစမ်းစစ်ဆေးဖို့ အမှုမဆက်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကနေဆုံးဖြတ်ခဲ့တာပါ ICC ခေါယုံးကဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီး ICC ရဲ့ဥပဒေရေးရာအကြီးတန်းကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Gilbert Beattie ကရှင်းပြပါတယ
် It decided that the court could exercise jurisdiction on the alleged deportation
ခုဆုံးဖြတ်ချက်ကရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းနှင်ထုတ်ခံရတဲ့ဆိုတဲ့ဆွတ်ဆွတ်ချက်ကိုတရားရုံးကစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်အနည်းဆုံးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ထဲကိုရောက်အောင်နေဆက်ဖြတ်ကျော်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ
် ICC ခေါယုံးကတရားသူကြီးတွေရဲ့မနေ့ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီး Human Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့နိုင်ငံကဥပဒေဆိုင်ရာတွဲပတ်ညွှန်ကြားရေးမှူး Foreign Peace ဆင်းရဲ့တုံ့ပြန်ချက်ကတော့ဥပဒေရဲ့အထက်မှာရှိနေတယ်လို့ထင်နေကြတဲ့မြန်မာစစ်အရာရှိတွေအနေနဲ့သူတို့ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့အကျိုးဆက်တွေကိုခံစားကြရတော့မဲ့သဘောပဲလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖိနှိပ်ခံနေကြတဲ့သူတွေရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံကအခြေအနေတွေအလုံးကို ICC ခွန်ရုံးကနေပြီးတော့ကင်တွယ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့အဆိုပြုတိုက်တွန်းတင်ပြီလို့လဲ Human Rights Watch အဖွဲ့ကမနေ့ကပဲကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအမှုမဆင့်မီကြိုတင်ကြားနာတဲ့ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဟာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုတွေရှိမရှိအတင်းအဓမ္မမောင်းထုတ်ခဲ့မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုတွေတရားဝင်လှုပ်ဆောင်နိုင်မှုလမ်းပေါက်တစ်ခုစပြီးတော့ပွင့်လာတဲ့သဘောလည်းဖြစ်ပါတယ်စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လုပ်ခွင့်ရှိပြီဆိုတဲ့သဘောတော့မဟုတ်ပါဘူးတရားလိုရှင်းနေအနေနဲ့ပနာမစစ်ဆေးမှုတွေကိုအချိန်တိုင်းတာတစ်ခုယူပြီးတော့စတင်လှုပ်ဆောင်လို့ရပြီဆိုတဲ့သဘောပါစုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ခွင့်ပြုချက်ကိုတော့ICC တရားသူကြီးအဖွဲ့ချုပ်ကိုတရားလိုရှင်းတွေကတင်ပြရပါဦးမယ်။တရားသူကြီးအဖွဲ့ချုပ်ကဆုံးဖြတ်ချက်ပေးမှာပဲ။ဒီမှုနဲ့ပတ်သက်ပြီးတရားဝင်အပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုစတင်နိုင်မှာဖြစ်ပါလေ
။ကိုကျော်အောင်လင်းတင်ပြပေးခဲ့တာဖြစ်ပါလေရှင်။ဆက်ပြီးတော့ပြည်ချားရေးဝန်ကြီးဌာနပြည်တော်စုဒုတိယဝန်ကြီးနဲ့ VOA တွေ့ဆုံမေးမြန်းခင်တဲ့ကကောက်နှုတ်ချက်တချို့ကိုတင်ပြပေးကြပါလေ။နိုင်ငံတော်စရိတ်နဲ့ထုတ်ဝေတဲ့အစိုးရပိုင်းသတင်းစာတွေတစ်စောင်ကို65ချက်အရှုံးပေါ်နေတဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြည်ထောင်စုလွှတ်တော်ကိုပြောကြားခဲ့တဲ့ဆိုတဲ့သတင်းကတော့ငွေလှဲနှုန်းအရနောက်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုချက်လွဲမှားတာသာဖြစ်တယ်လို့ပြည်ချားရေးဝန်ကြီးဌာနပြည်ထောင်စုဒုတိယဝန်ကြီးဦးအောင်လာထွန်းကညင်းဆိုလိုက်ပါတယ်။အစိုးရပိုင်းသတင်းစာတွေဟာငွေကြေးထက်သတင်းစာရရေးကိုဦးစားပေးနေရတဲ့အကြောင်းနဲ့32မျက်နှာပါသတင်းစာရဲ့အရင်းကတော့15ချက်ဖြစ်ပေမဲ့115ချက်ဖြစ်ပေမဲ့50ချက်နဲ့အရှုံးခံပြီးရောင်းနေရတဲ့အကြောင်းစက်တင်ဘာလ6ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြောဆိုခဲ့တာကိုပြည်တွင်းမှာထုတ်ဝေတဲ့ဂျာနယ်တွေမှာရေးသားပါတယ်ဒီကနေ့နေပြည်တော်မှာ VOA မြန်မာပိုင်းရဲ့အစီအစဉ်ရဲ့ Editor ဦးသိန်းထိုင်ဦးနဲ့တိကျတွေ့ဆုံမေးမြန်းချိန်မှာတော့ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လာထွန်းကိုဒီကိစ္စနဲ့ပတ်သက်လို့ VOA ကမေးမြန်းခဲ့ပါတယ
်လက်ရှိပြန်ကြားရေးဌာနမှာအကြီးအကဲတွေကကျွန်တော်တို့သတင်းလောကမှာလက်ပေါင်းများစွာတွေ့ကြုံရှိတဲ့သူတွေသတင်းဌာနတွေမှာလုပ်ကင်သွားတဲ့သူတွေပါအဲတော့ဒီနေ့သတင်းစာတွေမှာမနေ့ကတွေ့ရတဲ့သတင်းတစ်ခုပေါ့လေကျွန်တော်တို့ဒီမြန်မာသတင်းစာတစောင်းကို65ချက်အရှုံးခံပြီးတော့ဒီရောင်းနေရဇဲပဲဆိုတော့အားလေးတစ်ခုတော့ကျွန်တော်တို့တွေ့ပါတယ်ခင်ဗျာဒီကလည်းဘလို့အခက်အခဲတွေကြောင့်ဆိုတာလေ
းအဲ့ဒါက interpretation လွဲတယ်ဖြစ်ပါတယ်မနက်65ချက်မရှုံးပါဘူးခင်ဗျာအဲ့ဒါကဒီနှစ်အတွက်ရှိတဲ့ပေါင်းစည်းတန်းတွေ့လိုက်တာပါဒီနှစ်အတွက်တော့ currency exchange rate တွေကပေါ်ဖြစ်နေတယ်အဲ့ဒီအပေါ်မှာအခြေခံပြီးတွေ့တာပါခင်ဗျာကျွန်တော်ကိုယ့်ဟန်နဲ့ကိုယ်လုံောက်ပါတယ်ခင်ဗျာကိုယ့်ဟန်နဲ့ကိုယ် sufficient ဖြစ်ပါတယ်ကိုယ့်ဟန်နဲ့ကိုယ်ကျွန်တော်ကဒီဘဟုအစိုးရရဲ့ရန်ပုံငွေကယူမသုံးပါဘူး the other account လို့ခေါ်တယ်ကျွန်တော်ရဲ့ account ပေါ့အဲ့ဒီခြေရဟာပဲကျွန်တော်ကအဲ့ဒါနဲ့ပဲ run operate လုပ်နေတာပါအဲ့ torture this system ပေါ်မှာမူတည်တော့တာပါအဲ့ဒီဟာကိုတွေ့တုံးကအဲ့ဒီလိုဟိုဟာရှိနေကြတာပါလေအခြေခံပုံမှာအခြေခံပြီးတော့တွေ့ထားတဲ့ဟာကျွန်တော်တို့ကဈေးနှုန်းကိုလုံးဝအမြဲရအောင်လုပ်လို့ရပါတယ်အမြဲရအောင်ဒါပေမဲ့အဲ့ဒါကကြတော့ကျွန်တော်တို့လည်းထိန်းချုပ်ကြပါတယ်ဘာလို့ကျွန်တော်တို့ရဲ့အဓိကတာဝန်ကပြည်သူကိုအစိုးရရဲ့နဲ့ပြည်သူကြားမှာ bridge လို့ပေါ့လေ information ပေးဖို့များများပေးဖို့လိုတယ်အဲ့လိုဈေးနှုန်းကိုတက်လိုက်ရင်တော့ commercially တော့မြတ်လာမယ်ဒါမျိုးဝေဟန်တဲ့လူတွေနေတော့မယ်အားနေတော့မှာပေါ့
ဈေးနှုန်းရှုံးနေဆိုတာမဟုတ်ဘူ
းရှုံးနေဆိုတာမဟုတ်ပါဘူးခင်ဗျာ break even တော့ဖြစ်ပါတယ်ကျွန်တော်ဖြစ်ပါတယ်အဲ့ဒါ twist ဟိုဟာ interpret လုပ်တာမှားတာပါ
ပြန်ကြားရေးဒုဝန်ကြီးဦးအောင်လာထွန်းပါရှင်။ဦးအောင်လာထွန်းကိုနိုင်ငံတော်ရဲ့လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ writer သတင်းတော်နှစ်ဦးရဲ့ထောင်ဒဏ်တွေချမှတ်ခံရတာအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေဒါတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုဒုဝန်ကြီးဦးအောင်လာထွန်းနဲ့ VOA ရဲ့တီးသက်တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုလည်းအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်နဲ့ Democracy ရဲ့ဆွေးနွေးခန်း Radio အစီအစဉ်တွေမှာကြည့်ရှုစောင့်မျှော်နှားဆင်နိုင်ကြပါလိမ့်ရှင်။
်ရှင်များရှင်ဗရိတ်တာသတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝလုံးရဲ့ကိုကျော်စိုးတို့ကိုတရားရုံးကထောက်ခံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတောင်တွေကိုထောင်ချလိုက်ကြဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလား။ဆိုတာတွေကိုတော့ View ရဲ့စီးနင်းညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်မြန်လူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်0239 382 9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးနင်းညာတိုက်ရိုက်ရေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။မနေ့ကျန်စနေကြတဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မကွေးတိုင်းမှာကြောင်မီးသွေးတွင်ပေါက်ကွဲမှုဖြစ်တဲ့သတင်းတင်ပို့ချက်ကိုတင်ပြပေးချင်ပါသေးတယ်။မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာကြောင်မီးသွေးတွင်ပေါက်ကွဲတာကြောင့်လူ၄ဦးသေဆုံးပြီးတော့၄ဦးပိတ်မိနေဆဲဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာမနေ့ကြာသပတေးနေ့မနက်ကဖြစ်ပွားခဲ့တာဖြစ်ပြီးလောလောဆယ်မှာတော့ပိတ်မိနေတဲ့သူတွေကိုဆက်လက်ရှာဖွေကယ်ဆယ်နေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကြောင်မီးသွေးတွင်ပေါက်ကွဲတာဟာစောမြို့နယ်ကြောင်ပြောင်းကျေးရွာအနီးထွန်းရစတက္ကသိုလ်တူဖော်ရေးကုမ္ပဏီလီမိတ်တက်လုပ်ကွက်မှာဒီလ6ရက်နေ့မနက်10:15မိနစ်ကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပြီးနောက်3ဦးသေဆုံးပြီး5ဦးပိတ်မိနေခဲ့ရာကဒီကနေ့ကယ်ဆယ်ရေးဆောင်ရွက်ရာမှာအလောင်းတစ်လောင်းထပ်မံရရှိခဲ့တယ်လို့စောမြို့နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလူခိုက်ဆိုတဲ့တယောက်ကိုတွေးပါတယ်ခင်ဗျာအပြေတွေးပါတယ်ခင်ဗျာတေးရ၄ရောက်ဒဏ်ရာရတာကတယောက်ပါခင်ဗျာအခုတွင်းလေးမှာပိမိတို့တွင်းလေးမှာရှိတာကနောက်တဲ့သေသေးလုံးမရခဲ့တာကနေပဲကျွန်တော်တို့၄ယောက်ရှိပါသေးတယ်ခင်ဗျာသေသေးလုံးကတော့ရှင်းနေတဲ့ပြည်ရှင်ဆောင်ရွက်နေပါတယ်ခင်ဗျာ
ကယ်ဆယ်ရေးလုပ်ငန်းကိုမြို့နယ်အုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့မှုခရိုင်မီတပ်ဦးစီးလေကြောင်းရံကာကွယ်ရေးတပ်ကတရင်မှုတို့ဦးဆောင်ပြီးမြို့နယ်ကြက်ချင်ဒီအဖွဲ့နဲ့လူမှုကွန်ရက်ရေးအသင်းဖွဲ့တွေပါဝင်ဆောင်ရွက်နေကြောင်းပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းခွင်ကိုရောက်ရှိနေတဲ့စောမြို့နယ်ကြက်ချင်ဒီတပ်ဖွဲ့မှုဦးဆောင်ဝင်းကနောက်ဆုံးအခြေအနေကိုအခုလိုပြောပါတယ
်အဲဟုတ်ကဲ့ဒီနေ့လေတနာ90နေ့လေတနာ90မှာအလောင်းတစ်လောင်းထိုက်ရတယ်ကဲလို့ကြောက်သူကနောက်ထပ်လေမဆင်းရတော့ဘူးကြင်ကတော့တွေကိုပြုတ်သွားပြီတဲ့အဲ့ဒီကယ်ဆယ်ရေးဟိုတက်ထူတဲ့ဌာနကတည်းကနောက်ထပ်မဆင်းရတော့ဘူးတဲ့တော့တွေကိုပြုတ်ရတဲ့ပြန်လုပ်မယ်ဆိုရင်အဲ့ဒီမိသားလေးကိုပြန်ဆယ်မဆိုအချိန်အများကြီးကြာမှာပေါ့လေရင်အများကြီးကြာမယ်တဲ့မိုးမလကားယွာနေတယ်ကြောက်ရင်လည်းလာနေ
ကြာသာပြင်းနေ့ကပေါက်ကွဲမှုဖြစ်ပြီးနောက်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတဲ့အခက်အခဲကိုလည်းဦးဆောင်ဝင်းကအခုလိုပြောပါတဲ့
မနေ့ကတော့ကျွန်တော်တို့ကယ်ဆယ်ရေးကိုကျွန်တော်ရက်ပလဲတယ်ဟိုအထက်ကတန်းဝေတွေကဒါဆွမ်းနေလို့အားကြောင့်မလို့ဟုတ်ကဲ့ဟုတ်ကဲ့မနေ့ကကျွန်တော်တို့အဲ့ဒီ၉ယောက်ကျွန်တော်တို့အဲ့ဒီတွင်းလေးကိုကျွန်တော်၉ယောက်ဆင့်နေကြကျွန်တော်တို့အဲ့ဒီဟာလေကယ်ဆယ်ရေးလေအဲ့ဒါသူတို့ကလုံးဝကိုအနှံ့နဲ့မခိုင်းလို့ချက်ချင်းအဲ့တဲ့ဝင်ပြီးကျွန်တော်တို့အပေါ်တက်ရတာကျွန်တော်တို့အောက်ဆီဂျင်ပဲကျွန်တော်ပေးပြလိုက်တယ်သူတို့
တတ္ထုတွင်ဝင်ကြီးဌာနရဲ့တတ္ထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ပောက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆင်လွတ်ထားကြောင်းပြောပါတယ
်သူကတော့ဟိုကချောင်းမီးသွေးမှန်ဖြစ်တဲ့ကြောင့်ချောင်းမီးသွေးမှထွက်တဲ့မိသိန်းတန်ငွေပေါ့နော်မိသိန်းတန်ငွေနဲ့ကျွန်တော်တို့တခုနဲ့ဓာတ်ပြုတယ်ထင်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့အမြေပြေတင်ရတယ်ကြာအဲ့ဒီမှာကျွန်တော်စီကညွှန်ကြားမှုဥက္ကုကွန်နိုင်တဲ့အခွဲတော့ကျွန်တော်တို့စစ်ဆေးအခုသွားနေပါပြီဗျ။အဲဒီစောမျိုးနားမှာရှိတဲ့နေရာကိုရောက်နေပြီ။အဲဒီမှာကျွန်တော်တို့ချောင်းရည်ကြီးတဲ့ကြောင်ဖြတ်လို့မရဘူးဗျ။အဲ့ဒါပြင်သူတို့ဆက်ဖြတ်မှာပါဗျ။အခုလက်ရှိတော့အဲဒီဟာကိုကျွန်တော်တို့တာဝန်ကြီးလုပ်နေတဲ့အမှတ်တက်တုတင်လုပ်ငန်းပေါ့နော်။အမှတ်တက်တုတင်လုပ်ငန်းကဝန်ထမ်းတွေလည်းအဲ့မှာရောက်နေပါပြီဗျ။ကျေသေးလုပ်နေပါလိမ့်ဗျ။
ပြီးခဲ့တဲ့ဩဂုတ်လဆန်းကစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်တစ်ချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြက်လက်တာကြောင့်တရုတ်နိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား4ဦးသေဆုံးခဲ့တယ်လို့မလအတွင်းကလည်းတရုတ်နိုင်ငံသား2ဦးသေဆုံးခဲ့ပါတဲ့တထုတွင်ဝင်ကြီးဌာနကဒီဖြစ်စဉ်တွေအပေါ်ကွန်ဆင်စစ်ဆေးပြီးတဲ့နောက်လုပ်ငန်းခွင်လုံခြုံရေးဆိုင်ရာစည်းမျဉ်းတွေလိုက်နာဖို့နဲ့လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေမပြီးမချင်းကုမ္ပဏီတွေကိုပိတ်သိမ်းဖို့ညွှန်ကြားထားပါတဲ့
ကိုမိုးစောပါရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့တိရစ္ဆာန်လေးတွေကိုအကောင်လိုက်လိုက်ဖမ်းစရာမလိုပဲနဲ့တိရစ္ဆာန်မျိုးစိတ်တွေကိုခြေရာခံနိုင်တဲ့နီလန်ကိုသိပ္ပံပညာရှင်တွေအသုံးပြနေကြပြီဖြစ်ပါတယ်။မြေရေလေစတဲ့သဘာဝပတ်ဝန်းကျင်တွေကနေတတဝါတွေရဲ့မျိုးရိုးဗီဇကိုခြေရာခံတဲ့နီလန်ကိုသုံးပြီးတော့တတဝါတွေမျိုးတုံးမဲ့အရေးကနေကာကွယ်ဖို့စူးစမ်းနေကြတာပါ။ VOA သတင်းတောက် Deborah Blog ပေးပို့တဲ့သတင်းမအီတန်စင်ပြောပြပေးပါရှင်။
သိပ္ပံပညာရှင်မတ်စတိုကာဟာနယူးယောက်မြို့ East River မြို့ထဲကနေပြီးတော့ရေကိုခတ်ယူပြီးတော့ဒီနေ့ထဲမှာရှိတဲ့ငါးတွေအကြောင်းကိုလေ့လာဖို့ကြိုးစားနေပါတယ်။ငါးတွေကိုအကောင်လိုက်ဖမ်းမိပြန်မလို့ပဲနဲ့ဒီငါးတွေကလည်းကြဲရင်ခဲ့တဲ့မျိုးပီစာကျင်းတွေအစိတ်ပိုင်းတချို့ကိုလိုက်ရှာတာပါ။အဲ့ဒါတွေကတော့ environmental DNA နည်းနဲ့တက်ခွဲကမ်းမှာခွဲခြမ်းစိတ်ချဖို့ဖြစ်ပါတယ်
။ We can collect the water sample analyze.
ဒီမူလာတွေကိုခတ်ယူ DNA မျိုးပီစာစစ်မှုကနေမြစ်ထဲမှာဘယ်လိုငါးတွေရှိလဲဆိုတာကိုလေ့လာနိုင်ပါတယ်။
ဤနောက်အရန်ကိုညဉ့်ညမ်းခဲ့တဲ့နယူးယောက်မြို့ East River ထဲမှာဘာငါးတွေရှိတယ်လဲဆိုတာကိုသိနိုင်ဖို့ Stockton နဲ့သူ့တပည့်တွေကရှာဖွေနေကြပါတယ်။မြစ်ထဲမှာငါးကြီးကနေငါးရည်ပြားတွေကဆဲတွေကျန်နေရတဲ့ကိုခွဲခြမ်းစိတ်ထားရကနေပြီးတော့ငါးတွေရဲ့ DNA မျိုးပီစာကိုသိနိုင်ပါတယ်
။ For water you get what looks like a little bit of dust.
ငါးရည်ပြားတွေမှာ DNA ကိုခွဲထုတ်ပြီးဘသူ့လက်ချက်လဲဆိုတာကိုဖော်ထုတ်သလိုပဲမြစ်ရဲ့တစ်ခွက်စာလောက်ထဲမှာတွေ့နိုင်တဲ့အမုံလေးတွေကနေ DNA မျိုးပီစာခွဲထုတ်စစ်ဆေးယူနိုင်ပါတယ်
။ကမ္ဘာတစ်ပတ်ချမ်းမှရှိတဲ့ DNA နိုင်ငံမှာဆိုရင်တော့အာရှတိုက်နေရာတချို့မှာပဲတွေ့နိုင်တော့တဲ့အင်မတန်ရှားပါတဲ့ရန်ကြီးအခွန်ပြော့လက်ကြီးတွေကိုခြေရခံလိုက်နိုင်ဖို့ Tracy Simon ကကြိုးစားနေပါတယ်
Environmental DNA is a forensic tool
Environmental DNA နည်းကိုသုံးပြီးတော့အကောင်လိုက်ရှာလို့မတွေ့တဲ့သဘောတွေကိုလေ့လာနိုင်ပါတယ်နောက် DNA မျိုးပီစာကိုတွေ့ရင်ဒီလိုမှဘလို့သဘောမျိုးစိတ်တွေရှိလဲဆိုတာကိုသိနိုင်ပါတယ်မျိုးတုံးလူလီပါဖြစ်နေတဲ့ရန်စီလက်ကြီးတွေကိုရှာတွေ့နိုင်ဖို့အတွက်နီလန်ကောင်တစ်ခုဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်
တွေ့ဆန်တွေချင်ခဲ့တဲ့အင်မတန်သိငင်တဲ့မျိုးဗီဇာတဲလွန်စားတွေကိုခြေရခံရကနေပြီးတော့မျိုးတုံးပြောက်ွယ်လူနီးပါးဖြစ်နေတဲ့တွေ့ဆန်တွေကိုတချင်းချင်းမှကဲတင်လာနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြရလဲဖြစ်ပါတယ်ရှင်
။မဲဤတန်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကြီးအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညက်နေကြီးအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Sub 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအတန် DVB မှာလည်းပြန်လည်ထုတ်လွှင့်ပေးတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ယနေ့ကအစည်းအဝေးဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါအောင်ရှင
်။ New York Times သတင်းစာကြီးမှာအမေရိကန်ဆွေးနွေးပွဲပြင်းထန်ဝေဖန်ထားတဲ့သဘောထားမြင်ဆောင်ပါရေးသူဟာဘသူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်အတွက်ချင်းချောက်မှုတရားဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အဆိုအရမှာသူ့အချုပ်မှုပေါ်ပုတ်ချပြောဆိုနေသူဘသူပဲဟာဆိုတဲ့သတင်းစာကဖော်ထုတ်တင်တဲ့အကြောင်းလဲမွန်တနာပြည်နယ်မှာမင်းညာကပြောကြားတဲ့မင်းကွန်းတွေသမ္မတထရန့်ကပြောခဲ့တာပါ။သမထရန်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့အတွင်းရေးကိုရေးသားထားတဲ့ New York Times သတင်းစာဆောင်မရှင်အမည်မဖော်လိုသူအစိုးရရဲ့အရာရှိဟာသူတို့မဟုတ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုပါဝင်အစိုးရထိတ်တန့်တောင်းရှိသူတွေကညှင်းဆန်ထားကြပါတယ်။ American တရားရုံးချုပ်တရားသူကြီးတူဖြစ်ဆွေးပြခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံရနိုင်ရေးဒီနေ့ထက်လွတ်တော်တရားရေးကော်မတီရှင်းမောက်ကျန်းနာပွဲမှာတော့သူနဲ့တည်ကျွမ်းသူတွေကိုမေးမြန်းမှာပါ။တရားသူကြီး Kavanaugh ကိုကျန်းနာမှုတွေကတော့37ရက်ကျင်းပပြီးမနေ့ကပဲအဆုံးသတ်ခဲ့တာပါ။ဒီခေတ်ကြီးနေမှာပြည်ရနေတဲ့ဖြစ်ပေါ်ခဲ့တဲ့ request တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီတဲ့ဒုက္ခတွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာခေါ်ယူ ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ဖွဲ့ကကြိုဆိုလိုက်ကြပါတယ်။မြန်မာနိုင်ငံကနေအတင်းအဓမ္မနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရားဖြစ်ကြောင်းလည်းလူခွင့်လူရှာမှုနိုင်ငံတကာအဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်ကြပါ ICC ကတော့မြန်မာနိုင်ငံအဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်ပေမဲ့လူတွေစုလိုက်ပြုံးလိုက်မောင်းထုတ်ခဲ့တဲ့ကိစ္စတွေတရားရုံးကစီရင်ပိုင်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာပါဆုံးဖြတ်ချက်ကိုဒီနေ့ပဲကြေညာထုတ်ပြန်လိုက်တဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာအတန်းဝဲအနေနဲ့နောက်ထပ်အရေးယူဆွေးနွေးဖို့လိုအပ်တဲ့အကြောင်းလည်းတိုက်တွန်းထားပါတယ
်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ Flight to Meter 19 25 32နဲ့ဖိုင်လက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါလေရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington. From Washington, this